ဆရာလေးအနေနဲ့မေတ္တာရှင်ဘဝကိုဖြတ်တန်းဖို့ဘာကြောင့်ဆုံးဖြတ်ခဲ့တယ်လဲဆရာပြောပြပေးပါဦ
းအသက်40အထိပေါ့နော်ကျောင်းသားဘဝရေရင်မဲ့ဘဝအိမ်တောင်တဲ့ဘဝစီးပွားရေးသမားဘဝယောဂတဲ့ဘဝတွေကိုဖြတ်တန်းခဲ့ရတယ်ပေါ့နော်အသက်40အထိအသက်40ကျော်တဲ့အခါမှာဝိပဿနာတရားကိုအားထုတ်ဖို့အခွင့်အရေးတစ်ခုရလာတာကဘာလဲဆိုတော့ကင်ဆာယောဂဝေဒနာကိုခံစားလာခဲ့ရတယ်အဲ့ဒီမှာတရားအားကိုးဖြစ်တယ်ဒီတရားနဲ့ပဲယောဂဝေဒနာကိုကျော်ဖြတ်နိုင်ခဲ့တယ်အဲ့ဒီနောက်ပိုင်းမှာမြတ်စွာဘုရားရဲ့သမီးတော်ဘုရားသမီးတော်အနည်းနဲ့ပဲဒီအများကိုကူညီတဲ့အလုပ်ဒီဟာအားကိုးတဲ့အလုပ်တွေပဲလုပ်ဖြစ်ခဲ့တယ်ဗ
ျဒီမှာဗျအဲ့တော့ဒီဆရာလေးအနေနဲ့ပေါ့နော်ဘာကြောင့်ဒီလော်ဂီဒီဘဝကြီးကိုဘာလို့ဆွတ်လွတ်ဖို့ဆရာလေးဆုံးဖြတ်ပြီးတော့ဆရာလေးရွေးချယ်ခဲ့ရတဲ့အဲ့ဒီ
ဟာ
လေးပြောပြပါအောင
်ဒီကန်ဆာယောဂဝေဒနာကိုခံစားရတဲ့အချိန်မှာဆရာတော်ဘုရားရဲ့တရားဒီကိုနာရင်းနဲ့တရားစခန်းလေးဝင်ပြစ်တယ်အဲ့မှာ၃ရက်နဲ့တရားအထုတ်ရင်းနဲ့ကန်ဆာယောဂဝေဒနာလုံးလုံးပြောက်ခင်းခဲ့ပေါ့အဲ့ဒီနောက်ပိုင်းမှာကိုဖြတ်ကျော်ခဲ့ရတဲ့ဘဝလေးနဲ့ဒီတရားအကုန်ပြီးတော့နေရတဲ့ဘဝလုံးလုံးမတူတော့ဘူးတခြားစီပဲလို့ခံစားရတဲ့အတွက်ကြောင့်မိသားစုကိုဆွန့်လွတ်ပြီးတော့ဒီအများကိုကူညီတဲ့ပရဟိတအလုပ်ပေါ့နော်ပရဟိတအလုပ်တွေကိုလုပ်နေတဲ့ဆရာတော်ဘုရားကိုကူညီမယ်ဆိုတဲ့ဆုံးဖြတ်ချက်ကျသွားတာပေါ့ဆုံးဖြတ်ချက်ကြပြီးတဲ့အချိန်မှာတဘာဝတရားရည်တာမှာပဲနေဖြစ်တယ်။ဆရာတော်ဘုရားရဲ့အလုပ်တွေကိုလုပ်ကိုရယ်။ဘုရားတရားတန်ခါကိုအားကိုးပြီးတော့ပဲသူများရဲ့ပြဿနာတွေကိုတရားနဲ့ဖြေရှင်းဖို့ဆရာတော်ကတင်ပေးတဲ့အတွက်အဲ့ဒီအများကိုကူညီတဲ့အလုပ်တွေမှာဒီတရားနဲ့ဖြေရှင်းပြီးတော့ဘဝများစွာကိုကူညီနေတယ
်။ဆရာလေးဒီလိုဒီလားရှင်ဘဝနဲ့ဆရာလေးဒီဆွတ်ဆွတ်ပြောသူပရာဟိတလုပ်ငန်းนี่แหละလုပ်တယ်။နောက်ไอ้ตันลินตบาวะยิตามาเนี่ยเสียเลี้ยงอธิกလုပ်တယ်ဆိုเสียเลี้ยงรู้อะบารีလုပ်ปีนี่แหละสุดาเลยပြောပြပါအောင်ဗျာ
။เสียเลี้ยงรู้မျက်စောဖျားရဲ့အလုပ်ဖြစ်တဲ့လုပ်ငန်းစဉ်นี่ဖြစ်တဲ့ซ้นခံကြွားတယ်ပေါ့เนาะซ้นခံကြွားတဲ့ဒီซ้นခံကြွားပြီးတော့ရလာတဲ့ภาษาအတောက်ဒီဝတ္ထုငွေတွေကိုအတုံးချပြီးတော့စက်ကြီးရဲ့အိုတွေလူမမာတွေနောက်ခိုးကိုရမယ်ဘဝတွေနောက်ပြီးတော့မိဘမဲ့ကလေးတွေနောက်နေစရာမရှိတဲ့လူတွေပြဿနာပေါင်းစုံအဆင်မပြေတဲ့လူတွေရဲ့ဘဝတွေကိုကူညီနေဆောင်းလျှောက်ခဲ့တယ်။အဲ့ဒီအလုပ်တွေအကုန်လုံးကိုလည်းတရားနှလုံးသွင်းရင်းနဲ့လောဘဒေါသမောဟတွေရှော့တတ်တဲ့အလေးအကျင့်ကိုလေ့ကျင့်ရင်းနဲ့ပဲပရာဟိတအလုပ်ကိုလုပ်နေရပေါ့နော်။နောက်တစ်ခုအဓိကကအခုအစ်စ်ချက်လုပ်တဲ့အလုပ်တရားကြတော့ဒီမွေးစေဝါဆွဲနေတဲ့လူငယ်တွေကိုကူညီမယ်ပြန်ပြီးတော့သူတို့ရဲ့ဘဝကိုသူတို့ကိုယ်တိုင်ရည်တည်နိုင်အောင်စောင့်ရှောက်ပေးမယ်ပေါ့နော်။နောက်စိတ်ကျမ်းမာရေးမကောင်းတဲ့ဘဝတွေပေါ့အဲဒါတွေကိုလည်းတရားနဲ့ပဲဖြေရှင်းနိုင်အောင်တရားနဲ့ဆက်လက်ပြီးနေထိုင်သွားနိုင်အောင်လည်းကူညီရပေါ့နော
်။ဆရာလေးတို့တရားတော်နဲ့ညီအဲ့လိုနေထိုင်ပြီးတော့ဒီအလုံးစုစုစည်းစည်းပေါ့လေအဲ့လိုနေထိုင်ရတဲ့ဆရာလေးရဲ့တွေ့ကြုံပေါ့လေရလာတဲ့ဒီဆုံးကံကိစ္စတွေဒုက္ခရောက်နေတဲ့လူတွေထဲမှာလည်းဆရာလေးပြောပြပုံရဆိုရင်အမျိုးစုံတွေ့ရတယ်ဒီလိုပံ့ပိုးပေးဖို့ဆိုတော့ဆရာလေးတို့အဲ့တဘာတန်လေးရိတ်တာမှာဆရာလေးတို့စီးနေကန်နဲ့လည်းဘလို့နေထိုင်တယ်လဲပေါ့လေဆရာလေးပြောပြပါအောင
်ဆရာလေးတို့တဘာဝတရားရိတ်တာမှာလူပေါင်း3,000ကျော်ရှိပါတယ်ဘုန်းကြီးဒီလာရှင်ယောဂီပေါ့အလုံး3,000ရှိတယ်။နောက်မကျမ်းမာတဲ့လူတွေတက်ကြီးရွယ်တွေအလုံးပေါင်း3,000ရှိတယ်။အဲ့ဒီ3,000ရှိတာကိုဆရာတော်ကသဘာဝတရားရင်ရိတ်တာစတဲ့ကလေးဟာလာနေခြင်းနဲ့ဆိုလို့ရှိရင်လူအလုံးပေါ့နော်။အသက်ပါလာရင်ပြီးရောသဘာဝတရားရိတ်တာမှာခိုးလုံခြင်းနဲ့ဆိုလို့ရှိရင်အကုန်လုံးကိုလက်ခံခဲ့တယ်ပေါ့။အဲ့ဒီမှာဆရာလေးတို့ကလူပေါင်းစုံလူမျိုးပေါင်းစုံကိုလက်ခံတဲ့အတွက်စကြိုက်ပေါင်းစုံကိုကြုံတွေ့ခဲ့ရပါတယ်။ဒီလူပေါင်းစုံရဲ့ဓာတ်တွေကိုလည်းအများကြီးခံရပါတယ်။ကိလေသာပေါင်းစုံရှိတဲ့အတွက်ကြောင့်အဲ့ဒီလူပေါင်းစုံတွေရဲ့ဓာတ်ကိုခံနိုင်ရင်းနဲ့ပဲဆရာလေးတို့လောဘဒေါသတွေရှော့နိုင်ခဲ့တယ်ပေါ့။သူတို့ကိုလည်းလောဘဒေါသတွေရှော့အောင်ဆရာလေးတို့ပြန်ပြီးတော့လေ့ကျင့်ပေးနိုင်ခဲ့တယ်ပေါ့။အဲ့ဒီအရာနဲ့ပဲဆရာလေးတို့က သဘာဝတရားရိတ်တာကြီးဟာရက်တည်နေအောင်ကြည့်လိုက်ရင်တော့ဆရာလေးတို့ဒေတာရဲ့လူပေါင်း3000ကိုစီးစနစ်ကြကြရှောက်ရှောက်နေသလားလို့မေးရင်တော့စီကန်းနေတင်းတင်းကြကြချမှတ်ထားပြီးတော့ဆရာလေးတို့ရှောက်ရှောက်နေတာတော့မဟုတ်ဘူးပေါ့နော်ဒါပေမဲ့ဆရာလေးတို့ကဆရာတော်ဘုရားတင်ကြားတဲ့အတိုင်းပဲပေါ့ဆရာလေးတို့ကတဖြည်းဖြည်းနဲ့လောဘဒေါသရှော့တတ်တဲ့အလေးချင်းများများလှုပ်လာနိုင်ခဲ့တယ်လောဘဒေါသမောဟကင်းအောင်ဆရာလေးတို့အလေးချင်းလုပ်ပြီးတော့ကူညီနိုင်ခဲ့တယ်ကူညီနေခဲ့တယ်ပေါ့နော်ဆရာလေးတို့တဘာဝတရားရိပ်သာမှာဒီလူ3000ကစောင့်ရှောက်နိုင်တဲ့အတွက်တရားနဲ့ပြဿနာပေါင်းစုံကိုဖြေရှင်းနိုင်တဲ့အတွက်ကြောင့်အခုတည်းကလည်း10နှစ်ကျော်ပေါ့ရပ်တည်နိုင်ခဲ့တာအ
ဲ့တော့ဆရာလေးတို့လေဒုက္ခသည်တွေကိုအဲ့ဒီမှာလာပြီးတော့ဆရာလေးတို့ရိပ်သာမှာအဓိကကူညီတဲ့ခါကျတော့သူတို့ကိုအဆောက်အုံနေနဲ့ထားပြီးလားဆောက်ရှောက်တဲ့အပိုင်းကြီးကြတော့ဆရာလေးတို့ဘလို့စီမံခန့်ခွဲကြလဲ
အခုတန်လင်းတဘာဝတရားရိပ်တာမှာတော့စေတနာရွာဆိုပြီးတော့နေရမရှိတဲ့လူတွေကိုရွာတရွာလို့ဖြစ်သွားတာပေါ့နေရပင်းပင်းနဲ့ရွာတရွာလို့ဖြစ်သွားတယ်အဲ့ဒီမှာဆရာလေးတို့အခမဲ့ဇာတင်ကြောင်းဒီစီလုပ်ပေးထားတယ်ပေါ့အဓိကမိန်းရိပ်တာမှာတော့တရားစေယုံဆိုပြီးတော့ဆရာလေးတို့ဒေထက်စေယုံတစ်ခုနဲ့6ထပ်စေယုံတစ်ခုဆရာလေးတို့စောက်ထားခဲ့ပေါ့နော်အဲ့ဒီတရားစေယုံမှာပဲဒီလူမမာတွေကိုထားတယ်။နောက်အပေါ်ဆုံးထပ်မှာဓမ္မယုံထားတယ်။အဲ့ဒီအပေါ်ဆုံးထပ်ကဓမ္မယုံကိုတရားစခန်းကြီးအဆက်မပြတ်လုပ်ပြီးတယ်ပေါ့။အဲ့ဒီတရားစေယုံမှာတရားနဲ့လည်းကုတယ်။အထုကုတမားတော်ကြီးတွေကလာစင်အပတ်စင်ဆရာဝန်ကြီးလာပြီးတော့စောင့်ရှောက်ကြတယ်။နောက်တစ်ခုကသူနာပြုတွေပေါ့။သူနာပြုတွေကြတော့ဒီအစိုးရသူနာပြုတင်တန်းနေဆင်းပြီးရဲ့သူနာပြုလေးရဆရာလေးတို့ရှိမှာတင်တန်းဆင်းပြီဆိုလို့ရှိရင်အုပ်စုလိုက်အုပ်စုလိုက်ဆရာလေးတို့ရှိမှာကွဲဆင်းတဲ့သဘောမျိုးပေါ့လာပြီးတော့သူတို့ကဒါနလုပ်တယ်ပေါ့နော်လောကဒါနပေါ့ဆရာလေးတို့မှာနောက်တစ်ခုကပြည်ပနေပြီးတော့အက်ဆိုက်တဲ့သမားတော်တွေပေါ့ကိုရီးယားတို့ဂျပန်တို့အဲ့ဒီဟာအက်ဆိုက်တဲ့သမားတော်တွေနောက်ပြီးတော့ US ကဆိုရင်တော့ချီကုံးပေါ့အဲ့ဒီလိုနှီးပေါင်းစုံနဲ့ဆရာလေးတို့စောင့်ရှောက်တယ်ပေါ့။ဘာလို့ဆိုလူတွေကအစွဲပေါင်းစုံရှိတဲ့အတွက်ကြောင့်ဆရာလေးတို့ကနှီးပေါင်းစုံနဲ့သူတို့ယောဂပျောက်အောင်ပေါ့။အဓိကတော့ဆရာလေးတို့ကတရားဓမ္မနဲ့ကုတာပို့ပြီးတော့များတယ်ပေါ့။ဒါပေမဲ့တရားနဲ့ပဲကုတယ်ဆိုပြီးတော့လည်းဟိုတတ်တတ်ကြီးရောမဟုတ်ဘူးပေါ့။တရားနဲ့လည်းကုတယ်၊စေနဲ့လည်းကုပေးတယ်။အားလုံးကလာပြီးကုပေးတဲ့ဆရာဝန်တွေရောဗောလန်တီယာတွေရောအကုန်လုံးကကုသိုလ်ဖြစ်လာပြီးတော့ကုညီချတယ်ပေါ့နော် You can bend but never break me cause it only